ကျမတို့မြန်မာတွေကဟင်းဆိုရင်စီပြန်အကျော်ဆိုရင်ကျွတ်ရွရွလေးမှကြိုက်တတ်ကြတာပါ။ကြပြင်းလဲလက်ဖက်စားတဲ့အခါတို့ထမင်းနဲ့ပဲပြုတ်နေစားတဲ့အခါတွေမှာမြေပဲစီနှမ်းစီကိုမဲ့မဲ့မောမောနဲ့စီရွှဲရွှဲလေးထည့်ပြီးနေတတ်တာကလည်းဒလေးတစ်ခုဖြစ်တယ်လို့အကျော်ဆုံးဆိုရင်လည်းနှစ်ပြန်ကျော်သုံးပြန်ကျော်တို့ကိုပိုးပြီးတော့နှစ်သက်ကြပါတယ်။တကယ်တော့ဒါရီဟာကျမတို့အတွက်ကျမကြီးရအကြီးအကျယ်စိန်ခေါ်မှုတစ်ခုဖြစ်နေခဲ့တာပါ။မြန်မာနိုင်ငံမှာစီထုတ်လုပ်တဲ့နှုံးကစားသုံးတဲ့နှုံးနဲ့မလုံလိုက်တာကြောင့်1988ခုနှစ်နောက်ပိုင်းနိုင်ငံသားကနေစားအုံစီတွေကိုအကြီးအကျယ်တင်သွင်းရပါတယ်။ပြည်တွင်းမှာထုတ်လုပ်တဲ့မြေပဲစီနှမ်းစီအတွက်ကုန်ကျန်းရှားလာပြီးဈေးကြီးလာတာမို့ဈေးသက်သာတဲ့စားအုံစီကိုလူအများစားလာကြပါတယ်။အဲ့ဒီနောက်ပိုင်း2010ကစလို့ကျန်းမာရေးဆိုင်ရာစစ်တမ်းတွေကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံထဲမှာကင်ဆာ၊သွေးတိုး၊လေဖြတ်နှလုံးရောဂါနဲ့အသည်းရောဂါဖြစ်ပွားမှုနှုံးတွေဟာတစတဲ့တစပိုးပြီးတော့များလာပါတယ်။အထူးသဖြင့်တော့ဈေးကွက်တွေထဲမှာရောင်းချတဲ့စီအများစုကစားအုံစီနဲ့မြေပဲစီတွေရောနှော့ပြီးမြေပဲစီဆိုပြီးတော့ရောင်းချတာတွေအပြင်ဈေးပေါ်တဲ့စီတွေနဲ့စားအုံစီရောနှော့ပြီးရောင်းချတဲ့ရောနှော့စီတွေနဲ့အကျော်တွေရောင်းတာတွေကိုအများအပြားစစ်ဆေးတွေ့ရှိသလိုအခုဆိုရင်စားသုံးရမသိတဲ့စီအမျိုးစားတွေရဲ့အမည်စင်းတွေကိုအစားအသောက်နဲ့ဆေးဝါးကြီးကြပ်ကိုယ်ကယ်ရေးဦးစီးဌာန FDA ကလည်းသတိပေးထုတ်ပြန်ထားပါတယ်။အန်ဒီယရှိတဲ့စီအများစုကိုတော့အကျော်ဆိုင်တွေမှာသုံးတာတွေ့ရပါတယ်။ထူးသဖြင့်တော့အကျော်ဆုံးကျော်ကြတဲ့ဆိုင်တွေနဲ့အတူအကြကွေးစမူစာရောင်းချတဲ့လက်ဖက်ရည်ဆိုင်တွေမှာကျော်ပြီးသားစီတွေကိုတင်းပြီးတော့နောက်နေမှာထပ်ခါပြန်ချော်ပြီးတော့ရောင်းချနေရကကျန်းမာရေးအတွက်အလွန်ကိုထိခိုက်စေပါတယ်။အထူးသဖြင့်ကတော့အကျော်ခံစီနဲ့ပတ်သက်ပြီးတော့ဘေးရန်တည်းရဲ့ကင်းရှင်းအောင်ဘလို့လုပ်မလဲဆိုတာတွေကိုစိုင်းတွေကရောစားသုံးသူတွေချာမှနားလည်မှုအားနည်းတယ်လို့ရန်ကုန်မြို့ကန်ကိုကျော်တန်းကပြောပါတယ်
။ဒီမှာကျွန်တော်တို့နေ့စဉ်စားနေတဲ့အဲဒီကြာခွေသမုစာအဲ့ရမပျော်စီနေရလဲကျွန်တော်တို့ကိုဘလောက်ဒုက္ခပေးနေတယ်ဆိုတာကိုဒီမှာစားသုံးသူကမသိဘူးကြာအစ်ကျွတ်လေးစားလိုက်တာမနေ့ကကြော်ထားတဲ့အကျော်လေးဟိုစီရီတဲ့တဝက်နဲ့ဒီနေ့စီတဝက်ရောပြီးကြော်ထားတယ်ဆိုတာလေဟိုဘုသူကြအဖြစ်နဲ့အားနေကြတယ်။တိုင်နေရလဲအဲ့လိုလှုပ်လိုက်လို့ငါတို့ကတော့ဘေးပျက်ဆူဆူရှိနေဒီစားသုံးလို့ဒီလိုလုပ်မယ်ဆိုတာလေကျွန်တော်စိတ်ချင်တော့လေစိတ်တိုင်းမှာတဆိုင်လောက်ပဲပြင်ပြီးနေကျန်တဲ့90တောင်မသိဘူး။ဒီဟိုမှာကြက်ကြော်လို့ပါလို့ပေါ့တနေ့ကုန်ကြော်ထားတယ်မနေ့ထက်ကထည့်ထားတဲ့ဒီစီတွေကဟိုညနေကြီးကိုအဲ့အကြက်ကြော်လေးထည့်လိုက်မဲတူးသွားပြီ။အဲ့ဒီအစင်းလို့ဆိုရင်ဒါမပျော်စီဖြစ်တယ်ဆိုရင်ဒီကင်ဆာရောဂါတွေပါချက်နိုင်တယ်ဆိုတဲ့ဟာမျိုးကပြောထားပြီးသား။တော့အစားအသောက်တွေကတော့တော်တော်ဆိုးတယ်ဗျ။အဲ့အချင်းရေတွေပါဒီအဲ့တရုတ်ပြည်ကလာတယ်ပြည်ပြည်စုပြည်ရေတော့ပေးပြပါညာဘောတော့ဗျ။ကျွန်တော်တို့ကအရေးကြီးဆောင်ရွက်မှုကတော်တော်အားနည်းတယ်
။ဈေးအတွင်းမှာရောင်းချနေတဲ့အထက်မှတ်ပုံတင်ထားတဲ့စီတစိတ်တွေအပါအဝင်မှတ်ပုံမတင်ထားတဲ့စီတွေကိုပြန်လဲစစ်ဆေးတဲ့အခါမှာအရောအနှောတွေဖြစ်နေတာကြောင့်အရေးအသွေးမပြည့်မီတာတွေအများကြီးတွေ့နေရတယ်လို့အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA ကညွှန်ကြားရေးမှူးဒေါက်တာထွန်းစောကပြောပါတယ်
။ကျွန်တော်ပြည်တွင်းမှာထုတ်တဲ့မြေပဲစီတွေမှာဆိုလို့ရှိရင်ပြည်တွင်းထုတ်လုပ်မှုကတော့ပြည်တွင်းစားသုံးမှုကိုပူလောင်မထုတ်လုပ်နိုင်ဘူး။ဒီမြေပဲစီတွေနဲ့ပတ်သက်လို့အကြီးအသေးနဲ့ပြည်နယ်ကင်းစင်းတွေကိုကျွန်တော်စီစစ်ဆောင်ရတဲ့နေရာမှာမြေပဲစီလို့အမှတ်အသိမှာဖော်ပြပြီးတော့စောင်းစီနဲ့ရောရောင်းတဲ့စီတွေကိုလည်းကျွန်တော်ဈေးကွက်မှာတွေ့ရပါတယ်။တချို့ကြတော့မြေပဲစီရဲ့ flavor ပေါ့နော်အနံ့ပေါ့။မြေပဲစီရဲ့အနံ့ကိုအသုံးပြုပြီးတော့စောင်းစီနဲ့ခုနဲ့စောင်းစီပါဝင်ခုနပြောတဲ့ရောတွေပေါ့နော်စီရောတွေကိုမြေပဲစီအနံ့ချက်စုံပြီးမြေပဲစီဆိုပြီးတော့ဆေးပြားရောင်းချတဲ့ပြဿနာရှိတာကိုကျွန်တော်တို့စီစစ်တွေ့ရှိရပါတယ်။အဲဒီဟာကိုလည်းကျွန်တော်တို့ကကြောင်တခင်စစ်ဆေးရလက်တွေ့စစ်ဆေးနီးလမ်းတွေလည်းအသုံးပြုပြီးတော့စစ်ဆေးပါတယ်
။ဒါပြင်လည်းပြည်တွင်းမှာထုတ်လုပ်တဲ့မြေပဲစီတွေမှာဘလို့ဘေးအန္တရာယ်တွေကိုရှိနေတာတွေ့ရပါတယ်။ဒေါက်တာထွန်းစောပြောပြတာကတော့
ဒီဘေးအန္တရာယ်ပိုင်းဆိုင်ရာပြဿနာလေးအနေနဲ့ကျွန်တော်တို့တွေ့ရှိရတာကျွန်တော်နိုင်ငံရဲ့ရင်းမြစ်သဘာဝရာဒီမြေပဲစီကိုစွတ်ပြီးတော့စီမတဲ့ချိန်မှာအချောက်လန်းနေသူ့လောင်နေကျွန်တော်နိုင်ငံရဲ့ရည်ရည်သဘာဝရဒီကဲအခွန်ထဲမှာအခွန်မချုပ်ခင်မှာဒီထဲမှာမှုပေါက်တဲ့စိတ်ဆက်ရက်ကလေးရှိတယ်။အဲ့လိုမျိုးဒီထဲမှာမှုပေါက်တဲ့ဆိုရင်လည်းဒီ aflox toxin ဆိုတဲ့အမှုအစိတ်တစ်မျိုးကိုထုတ်ပေးတတ်တဲ့မှုမျိုးပေါက်ွားရတယ်ဆိုလို့ရှိရင်ဒီမျိုးပဲကိုအသုံးပြုချိန်ခွဲပြီးတော့ရရှိလာတဲ့မျိုးပဲစီမှာမှုအစိတ်ပေါ့နော် aflox toxin ဆိုတဲ့မှုအစိတ်ပိုးပါလာလိမ့်လေတွေ့ရပါတယ်။အဲ့ဒီလိုမျိုးတွေ့ရတဲ့အကြောင်းလို့ဒါဒီမှုအစိတ်ရဲ့လူရဲ့အသည်းကိုပျက်စီးစေတယ်ပေါ့။အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီမျိုးပဲစီတွေမှာ aflox toxinကိုစိတ်ကပါဝင်နေရပါတော့ contamination ပေါ့အဲဒီ contamination ကိုပေါင်းနေမှုပပျောက်ကောင်ကျွန်တော်ဘယ်လိုလုပ်ရမလဲဆိုတာဒါကတော့ဒီလဲ site ယူထုတ်လို့တဲ့ကောင်းသူကြီးကနေပြီးတော့မြေလဲစွတ်ပြီးတော့ဒါကိုသိသိပြုပြင်နေပါတော့ဒီကိန်းချိန်လုံးတိုင်တူပြုပြင်ခြင်းဟာပေါ့အဲ့နေရာမှာအားနည်းချက်ရှိတာသွားတွေ့ရတယ
်သွေးတို့နှလုံးစတဲ့ယောဂါတွေကိုကာကွယ်နိုင်ဖို့ကျန်းမာရေးနဲ့လည်းညီညွတ်အောင်စီကိုဘယ်လိုအသုံးပြုဖို့လိုပါသလဲ
ဆောင်းစီကဒီလဲစီတဲ့ပို့ပြီးတော့ပြေဝစီဘက်ကိုပို့ရောက်တယ်ပေါ့နော်ပြေဝစီတွေဒီအကျန်းအဖြစ်ပြောရရင်တော့ကျန်းမာရေးအတွက်ကျမကြီးတော့ရေရှိကျမကြီးဆိုပေါ့မသိပြောပေါ့ဆုံးလာတော့သူတို့နှလုံးသူကြောင့်ချင်းယောဂတွေကိုပြေးစီတတ်တာဒီပြေဝစီတွေကပြေးစီတတ်တယ်ပေါ့နော်ဥမာဖြင့်တိတ်ဆန့်ထွက်စီစီတွေဝက်စီတွေပါလို့ဆိုရင်ဒါပြေဝစီတွေတက်လို့ရောက်တယ်အဲဒါကြောင့်မလို့ဒီဟာတွေကရေရှိမှာလူကြီးရဲ့သူတို့နဲ့နှလုံးယောဂတွေဟိုအားပေးတယ်ဆိုတော့သိရှိချက်တွေရှိရတယ် အဲ့လိုမျိုးရေရှည်ကမ်းမတွေနဲ့တိုင်းတိုင်းတော့မြေရဲစီကစောင်းစီကပိုကောင်းတယ်ပေါ့တိုးတော့လေစောင်းစီမှာကသူကဒီလိုမျိုးမှုပေါက်ခွားနိုင်တဲ့ဟိုစိမ့်နံမျိုးမဟုတ်ဘူးအဲ့ဒါတော့ဒီလိုမျိုးအားနည်းတဲ့အာသာချက်ရှိတယ်နောက်တစ်ခုကဆုံးချက်စားမယ်ဆိုရင်တော့ဒီမြေရဲစီနှမ်းစီမျိုးကဟိုတင့်တော်တယ်တိုးတော့လေမီးအပူချိန်ညင်းတဲ့ကြော်လော်စားတဲ့အစားအသောက်မျိုးဆိုရင်တော့စောင်းစီကဒါညညာမှာပို့ပြီးတော့တင့်တော်ပါနောက်တစ်ခုကမုံတဲ့ဒီစားလုတ်တဲ့နေရာမျိုးပါဆိုရင်လေဒီစောင်းစီကပို့ပြီးတော့တင့်တော်တဲ့အနေအထားရှိတယ်
ဒါကတော့အစားအစာနဲ့ဆေးဝါးကြီးကြပ်ကိုယ်ကျေးဌာန FDA ကညွှန်ကြားရေးမှူးဒေါက်တာထွန်းစောပြောပြခဲ့တာပါရှင်။မြန်မာနိုင်ငံမှာအရေးအသွေးမပြည့်ဝတဲ့စီရီအပြင်အသည့်အနှံသားငါတခါပစွန်ကြောင့်ငပိငချောင်းငရုတ်သီးမှုန်တွေမှာလည်းအန်ဒီရရှိတဲ့အယောင်တွေကိုအသုံးပြုပြီးတော့ရောင်းချနေတာမျိုးတွေတွေ့နေရပါတယ်။ဒါကြောင့်ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာကင်ဆာဖြစ်ပွားသူအများဆုံးနိုင်ငံတွေစီးနေမှာဒုတိယအဆင့်ရှိနေပြီးမကူးဆက်တတ်တဲ့ယောဂဖြစ်ပွားမှုနှုန်းနဲ့အသေးအပြောက်ကလည်းအလွန်ကိုများနေပါတယ်။အထူးသဖြင့်ကတော့မြန်မာနိုင်ငံအတွင်းမှာကင်ဆာဖြစ်ပွားမှုနှုန်းဟာ2012ခုနှစ်နောက်ပိုင်းကစလို့တိုးမြင့်လာပြီးကင်ဆာဖြစ်ပွားသူဥယျာဉ်ရဲ့35ရာခိုင်နှုန်းဟာအစားအသောက်ကြောင့်ဖြစ်တယ်လို့ WHO လို့ကုလသမဂ္ဂဆိုင်ရာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးတွေရဲ့ထုတ်ပြန်ချက်ထဲမှာလည်းဖော်ပြထားပါတယ်ရှင်